မြန်မာနိုင်ငံမှာထောင်သွင်းအချင်းကျခံရတဲ့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်26ရောက်ကိုလွှတ်ပေးဖို့နိုင်ငံတကာပါလီမန်များတက်မကအပယူကတိုက်တွန်းလိုက်ပါတယ်။ဒီဖမ်းဆီးခံရတဲ့အထက်မှာထောင်ဒဏ်နှစ်ရှည်ကျခံရသူတွေရောမကြသေးခင်ကမှညဉ့်ညက်စွာဆန္ဒပြသူတွေကိုရက်ဆက်စွာနှိပ်ကွပ်ရင်းနဲ့ဖမ်းခံရသူတွေလည်းပါဝင်တယ်လို့သိရပါတယ်။ဂျနီဗာကနေပြီးတော့ VOA သတင်းတောက် Research Line ပြည်များသတင်းပေးပို့ထားလဲဆိုတော့ဦးဝင်းအောင်ကြီးတင်ဆက်ပေးပါအောင်ဗျ
။ဟုတ်ကဲ့ခင်ဗျာ။နိုင်ငံတကာပါလီမန်တက်မကလူ့ခွင့်ရေးကော်မတီဝင်များက1990ပြည့်နှစ်ကလေးကမြန်မာပြည်သူ့လွှတ်တော်ကိုယ်စားလှယ်များကြုံတွေ့နေရတဲ့ပြဿနာကိုတင်ပြလာကြတာဖြစ်ပါတယ်။တချို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဆိုလို့ရှိရင်သူတို့ကိုချမှတ်ထားတဲ့ထောင်ဒဏ်ကျခံရပြီးသွားပါရဲ့နဲ့နောက်ထပ်စစ်ဆေးတာတို့ရုံးတင်တာတို့မလုပ်ဘဲနဲ့နောက်ထပ်ထောင်ဒဏ်နှစ်နှစ်စစ်ဆေးရကထပ်ပြီးတော့ချတတ်ပါတယ်။မြန်မာပြည်ကဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့အဖြစ်ဆိုးကိုလူအများကသိနေကြပြီမယ်လို့ထောင်သွင်းအကျဉ်းချခံနေကြရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်26ရောက်ရဲ့အဖြစ်ဆိုးကိုတော့တည်သူသိမရှိလဘူးလို့ဖိလစ်ပိုင်နိုင်ငံမှာအထက်လွှတ်တော်အမအာကီလက်နိုပင်မန်တယ်ကအခုလိုပြောပါတယ
် One half of that the number of parliamentarians were recently arrested in connection with the recent crackdown
ညီမပြေမှာမကြသေးခင်ကငိမ့်ချန်းစွာဆန္ဒပြကြတဲ့လှုပ်ရှားတက်ကြွသူတွေကိုနှိပ်ကွပ်ရင်းအဖမ်းခံလိုက်ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များဟာအားလုံးပေါင်းရဲ့တဝက်လောက်ရှိတယ်အဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်များရဲ့ကိုစားပြောနေရတာအဲ့ဒါကြောင့်ကမ္ဘာပါလီမန်များအထဲမှာရှိတဲ့ရောင်းရင်လွှတ်တော်ကိုယ်စားလှယ်များကိုကျွန်တော်ပြောချင်တာကတော့မြမပြေမှာဒေါ်အောင်ဆန်းစုကြည်တယောက်တည်းသာလွတ်လပ်ခွင့်အပိတ်ခံရတာမဟုတ်ဘူးလွှတ်တော်ကိုယ်စားလှယ်အများအပြားအပြစ်မဲ့တဲ့အယက်သားများဗုဒ္ဓဘာသာဖုံးတော်ကြီးတွေရောပဲလွတ်လပ်ခွင့်ဆုံးရှုံးနေကြပြီလို့ပြောသွားတာပါမိမိတို့ရဲ့နိုင်ငံတကာပါလီမန်သမ္မတလူ့ခွင့်ရေးကော်မတီကမြန်မာပြည်ရင်းပြည်ပမှာရှိတဲ့လူတွေနဲ့ဆက်သွယ်ပြီးမြန်မာပြည်မှာဘာတွေဖြစ်နေတယ်ဆိုတာကိုမပြတ်အသိပေးသွားမယ်လို့ဖိလစ်ပိုင်အထက်လွှတ်တော်အမအာကီလန်ဒိုပင်မန်တယ်က
The latest information I received was this morning coming from some friends in Burma and they informed me that the crackdown
အခုဒီနောက်ဆုံးရတဲ့သတင်းကတော့မြန်မာပြည်ရင်းမှာရှိတဲ့မိတ်ဆွေများတန်ကသိရတာပါဘုတ်ချုပ်ညီနဲ့သွားတာတောင်ဆက်လက်ဖမ်းဆီးနှိပ်ကွပ်နေသေးပဲဆိုတဲ့သတင်းပါစစ်အစိုးရရဲ့သကောင်သားတွေကလူတွေရဲ့အိမ်တကားတွေကိုအတင်းဖွင့်ခိုင်းပြီးဖမ်းဆီးခေါ်ဆောင်သွားနေကြတာဘုန်းကြီးကျောင်းကတန်ခါတော်များလည်းမလွတ်ဘူးမချမ်းဘူးလို့ပြောသွားတာပါမြမပြေကပြဿနာကိုဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဆွေးနွေးကျင်တယ်လို့စစ်အစိုးရခေါင်းဆောင်ပိုင်းကပြောတော့ပြောပါရဲ့ဒါပေမဲ့တွေ့ဆုံဆွေးနွေးဖို့ကန့်သတ်ချက်တွေသတ်မှတ်ချက်တွေလည်းတဘာတဲ့ချက်မှတ်ထားလျက်အဲ့ဒါလို့အချိန်လေးမျိုးနဲ့တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့သင့်မသင့်မြန်မာပြည်ကအတိုက်ခံဖွဲ့တွေကြားမှာလည်းပဲသဘောထားအမျိုးမျိုးဖြစ်နေကြတယ်လို့ဖိလစ်ပိုင်နိုင်ငံအထက်လွှတ်တော်အမအကီလန်ဒိုပင်မန်တယ်ကပြောကြားကြောင်းပါခင်ဗျာ